အိန္ဒိယဝန်ကြီးချုပ်နရင်ဒါမိုဒီနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ပထမဆုံးအကြိမ်ဖြင့်အင်ဂျီရောမာဇွန်လ26ရက်မနေ့တုန်းကတွေ့ဆုံခဲ့ကြပါတယ်။အိန္ဒိယဟာအမေရိကန်ပြည်ထောင်စုရဲ့မိတ်ဆွေစစ်နိုင်ငံဖြစ်တဲ့အကြောင်းနဲ့နှစ်နိုင်ငံဆက်ဆံရေးကတိတ်ပြီးခိုင်မာလှတယ်လို့သမ္မတထရမ့်ကပြောကြားလိုက်ပြီးဝန်ကြီးချုပ်မူဒီကလည်းစီးပွားရေးနဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးလုပ်ငန်းတွေမှာတိုးမြင့်လှုပ်ဆောင်သွားမယ်လို့ပြောကြားခဲ့ပါတယ်။ဒီအကြောင်းကိုကိုကျော်အောင်လင်းဆက်ပြီးတင်ပြမှာပါ။
အိန္ဒိယနဲ့အမေရိကန်ခေါင်းဆောင်တို့ဦးရဲ့တွေ့ဆုံမှုဟာကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံတစ်ခုကခေါင်းဆောင်တို့ဦးရဲ့တွေ့ဆုံမှုလို့လည်းပြောလို့ရပါတယ်။ဒီခီးစဉ်ကသမ္မတထရမ့်အာဏာရလာပြီးနောက်ပိုင်းအိန္ဒိယဝန်ကြီးချုပ်မိုဒီအတွက်ပထမဦးဆုံးအမေရိကန်ပြည်ထောင်စုခီးစဉ်လည်းဖြစ်ပါတယ်။သမ္မတအင်မီရောတွင်တွေ့ဆုံမှုပြီးခေါင်းဆောင်တို့ဦးရဲ့သတင်းစာရှင်းလင်းပွဲကိုအင်မီရောရဲ့မျက်ခင်းပြင်မှာကျင်းပခဲ့ပါတယ်။အဲဒီသတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကအမေရိကန်နဲ့အိန္ဒိယနိုင်ငံဆက်ဆံရေးဟာအခုချိန်မှာအမြင့်ဆုံးကိုရောက်ရှိနေတဲ့အကြောင်းခုလိုပြောပါတယ်။
The future of our partnership has never looked brighter. India and the United States will always
ကျွန်တော်နိုင်ငံရဲ့အနာဂတ်ဟာအခုအကောင်းဆုံးအချိန်ပဲဖြစ်ပါတယ်။အိန္ဒိယနဲ့အမေရိကန်ပြည်ထောင်စုနှစ်နိုင်ငံဟာချစ်ကြည်ရင်းနှီးမှုအပြင်လေးစားမှုနဲ့တည်ဆောက်သွားမှာဖြစ်ပါတယ်
။အိန္ဒိယအနေနဲ့အမေရိကန်နဲ့ပုံသွေးရေးမှာလုံငွေပြနေတဲ့ကိစ္စကိုရှော့ချတဲ့အနေနဲ့အမေရိကန်ရဲ့ထွက်ကုန်တွေကိုတိုးမြင့်ပြီးတော့ဝယ်ယူဖို့သဘောတူခဲ့တဲ့နေရာမှာအိန္ဒိယလေကြောင်းဘက်ကအမေရိကန်စီကနေလေယာဉ်စီးတရာမှာယူခဲ့တဲ့အကြောင်းသမ္မတထရမ့်ကပြောခဲ့ပြီးတော့အမေရိကန်ရဲ့တဘာဝတန်းငွေကိုဝယ်ယူဖို့လဲအိန္ဒိယကိုတိုက်တွန်းခဲ့ပါလေ။နိုင်ငံလုံးကျုံရေးမဟာမိတ်အဖြစ်အကြမ်းဖက်မှုကိုပူးပေါင်းဖြေရှင်းသွားမယ်အကြောင်းကိုလည်းသမ္မတထရမ့်ကအခုလိုဆက်ပြောပါလေ
။ The security partnership between the United States and India is incredibly important. Both our nations have been struck by the evils of terrorism.And we are both determined to destroy terrorists.
မေဂန်ပြည်ထောင်စုနဲ့အိန္ဒိယကြားလုံခြုံရေးပူးပေါင်းဆောင်ရွက်မှုဟာတိတ်ကိုအရေးကြီးလာပါတယ်။ကျွန်တော်တို့နှစ်နိုင်ငံစလုံးဟာအကြမ်းဖက်ဝါဒရဲ့မကောင်းဆိုးဝါးဒဏ်ကိုခံခဲ့ရပြီးဖြစ်ပါတယ်။ဒါကြောင့်အကြမ်းဖက်အဖွဲ့အစည်းတွေကိုချေမှုန်းဖို့နဲ့အကြမ်းဖက်ဝါဒီတွေကိုတွန်းအားပေးနေတဲ့အယူဝါဒကိုလည်းချေမှုန်းပစ်ဖို့တန်တိတ်ထံခိုင်မာပါတယ်။အစွန်းရောက်အစ္စလာမစ်အကြမ်းဖက်မှုတွေကိုချေမှုန်းပစ်မှာဖြစ်ပါတယ်။
အိန္ဒိယသမုဒ္ဒရာအတွင်းမှာဂျပန်နဲ့အတူအမေရိကန်နဲ့အကြီးဆုံးစီရေးလက်ချင်းမှုလုပ်တဲ့အခါမှာအိန္ဒိယကပါဝင်လာမယ့်အကြောင်းကိုလည်းသမ္မတထရမ့်ကပြောခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီကလည်းသမ္မတထရမ့်ရဲ့နှွေးထွေးတဲ့ကြိုဆိုမှုကိုသူ့အနေနဲ့ကျေးဇူးတင်တဲ့အကြောင်းပြောကြားခဲ့ပြီးတော့နိုင်ငံဆွေးနွေးမှုမှာယုံကြည်မှုတည်ဆောက်နိုင်ခဲ့ပြီးအကျိုးတူစံတမ်းမိုးတွေကိုမျှဝေခံစားတဲ့အကြောင်းဝန်ကြီးချုပ်မိုဒီကဇဂရယာမျိုးသမီးကတစ်ဆင့်အခုလိုမျိုးပြောကြားခဲ့ပါတယ
်။
We consider USA as our primary partner for India's social and economic transformation.
ဒီလိုရဲ့လူကြီးရဲ့စီးပွားရေးပြည်ပြောင်းလဲမှုမှာအမေရိကန်ပြည်ထောင်စုကအဓိကမဟာမိတ်ဖြစ်ပါတယ်။အိန္ဒိယနိုင်ငံသည့်ထူထောင်ဖို့ကျွန်တော်ရဲ့ညှို့မှန်းချက်နဲ့သမ္မတထရမ့်ရဲ့အမေရိကန်ပြည်ထောင်စုကြံလေရှင်တန်းကြီးထွားရေးညှို့မှန်းချက်ဟာနိုင်ငံပူးပေါင်းဆောင်ရွက်မှုမှာအဓိကအခန့်ကဏ္ဍကယက်တီနဲ့ဆိုတာကျွန်တော်ယုံကြည်ပါတယ်။အိန္ဒိယရဲ့အကျိုးစီးပွားဟာအောင်မြင်ဖွံ့ဖြိုးတိုးတက်နေတဲ့အမေရိကန်ပြည်ထောင်စုပေါ်မှာမူတည်မယ်လို့ကျွန်တော်ယုံကြည်တယ်လို့နိုင်ငံတကာမှာအိန္ဒိယရဲ့တိုးတက်တဲ့အခန့်ကဏ္ဍကလည်းအမေရိကန်ပြည်ထောင်စုတွေအကျိုးပြုစီမှလည်းဖြစ်ပါတယ်
။နိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့အလုပ်ကိုင်းဖန်တီးရေးကုန်သွယ်ရေးစတဲ့ကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ကြဖို့ဆွေးနွေးခဲ့ကြတဲ့အပြင်အကြမ်းဖက်ဝါဒတိုက်ဖျက်ရေးကိစ္စတွေကိုပူးပေါင်းလှုပ်ဆောင်ဖို့ဝန်ကြီးချုပ်မိုဒီကစကားပြန်မျိုးသမီးကတစ်ဆင့်အခုလိုမျိုးပြောကြခဲ့ပါတယ
် Fighting terrorism and doing away with the safe shelters and sanctuaries and safe
ချမ်းတဘူတိုက်ဖြည့်အချမ်းဖက်သမားတွေခိုလုံနေတဲ့နေရာတွေကိုဖြိုခွင်းရေးတို့ဟာတနိုင်ငံပူးပေါင်းဆောင်ရွက်မှုမှာအရေးပါတဲ့အခန့်ကဏ္ဍကပါဝင်မှာဖြစ်ပါတယ်ဒါအပြင်အချမ်းဖက်မှုနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုတွေကိုစူးစမ်းဖြေရှင်းရမှာအချမ်းဖက်မှုဆိုင်ရာထောက်လှမ်းရေးသတင်းတွေကိုဖလှယ်မဲ့အပြင်policy ညှိနှိုင်းဆောင်ရွက်ရမှာလေအတတ်နိုင်ဆုံးပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါလေ
။ခေါင်းဆောင်တို့ရဲ့နိုင်ငံအကျိုးတူကိစ္စတွေအကြောင်းပြောဆိုမှုတွေဆက်ပြီးတော့ရှိနေအောင်မယ်လို့လည်းဝန်ကြီးချုပ်မိုဒီကပြောဆိုခဲ့ပြီးသမ္မတထရမ့်ကဝန်ကြီးချုပ်မိုဒီကိုအင်ဂျီရောမာနိုင်ငံတော်ညစာနဲ့တက်ခင်းအခံမှုလည်းရှိပါတယ်။တနင်္ဂနွေနေ့တော့အမေရိကန်ထိပ်တန်းစီးပွားရေးခေါင်းဆောင်တွေနဲ့ဝန်ကြီးချုပ်မိုဒီတို့တွေ့ဆုံခဲ့တဲ့အပြင်အမေရိကန်ရောက်အိန္ဒိယနိုင်ငံသားတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အင်တာနက်နည်းပညာကုမ္ပဏီကြီးတွေတက်ကြတဲ့Google ကအမှုဆောင်ဥက္ကဋ္ဌဆန်ဒရာပီချိုင် Microsoft ရဲ့အမှုဆောင်ဥက္ကဋ္ဌစတီးယနဒဲလာနောက်တစ်ခါ Adobe ကုမ္ပဏီရဲ့အမှုဆောင်ဥက္ကဋ္ဌရှန်တနုနာရယန်တို့နဲ့လည်းအိန္ဒိယဝန်ကြီးချုပ်မိုဒီတွေ့ဆုံခဲ့ပါသေးတယ်။က ဒီနေ့ဟာအိန္ဒိယနိုင်ငံရဲ့နှစ်ပေါင်း80မြောက်လွတ်လပ်ရေးနှစ်ဖြစ်တဲ့အတွက်ကြောင့်လေအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအိန္ဒိယနိုင်ငံကိုချီးကျူးစကားပြောကြားခဲ့ပါသေးတယ်ခင်ဗျာ။